စလိုက်တမအူကြဆုံးချင်းအောက်မေဖွယ်အခန်းအနားကိုနယူးဒီလီချီဆိုင်ချင်းချောင်းသားသမဂ္ဂအဖွဲ့ကဦးဆောင်ပြီးဒီလီမြို့ Burmese Community Resource Center ခမဆောင်မှာဒီကနေ့မွန်လပိုင်းကကျင်းပခဲ့ကြတာပါအခမ်းအနားကျင်းပရတဲ့ရွေချက်နဲ့ပတ်သက်ပြီးချင်းချောင်းသားသမဂ္ဂအဖွဲ့ရဲ့ဒုတိယထူးခြားတွင်းရေးဘုကိုဂျွန်နီလန်ဆန်က RFA ကိုအခုလိုပြောပါတယ
်မြန်မာပြည်သားများဟာနဲ့ပြီးတော့သူ့ရဲ့အကြောင်းသူ့ရဲ့အသက်ပေးဆွမ်းဆောင်မှုကိုပူပြီးတော့တည်လာစေဖို့မြန်မာပြည်ဒီနယ်တွေသူ့ရဲ့တမိုင်းဒီတန့်စေဖို့
အရှူချင်းမြို့နယ်စုဖြစ်တဲ့စလိုင်းတမောင်ဦးဟာရခိုင်ဦးနေဝင်းအစိုးရလက်ထက်ကဖြစ်ပွားခဲ့တဲ့94အလုံးသမားတပိတ်ဦးတန်းအကြီးခင်းတွေမှာចောင်းသားកောင်းဆောင်တို့ဦးအနေနဲ့ပါဝင်ခဲ့ပြီး1986မလမိုင်းယာပီအကြီးခင်းမဖြစ်ခင်မှာအဖမ်းခံခဲ့ရပြီးနောက်3လအကြာဇွန်လ26ရက်နေ့မှာကျိုးပေးတပ်ပြတ်ခံခဲ့ရတာဖြစ်ပါတယ်။စလိုက်တမောဦးဟာအသက်ခံရဖို့ကျိုးစင်ပေါ်တက်သွားတဲ့ချိန်မှာမင်းတို့စစ်ဖက်နှက်အောက်မှာငါပဲတော့မှဒူးမထုတ်ဘူးကွာဆိုပြီးအော်ဟစ်ပြောဆိုသွားခဲ့တယ်လို့သိရပါတယ်။စလိုက်တမောဦးကြာဆုံးတဲ့ဇွန်26ရက်နေ့ကိုမမေ့ကြစေဖို့နဲ့ဒီလိုသူ့ရဲ့အောက်မေ့ဖွယ်အခမ်းအနားကိုကျင်းပတာဟာနောင်လာတော့သားတို့အတွက်မြို့ချစိတ်တက်ကိုအသက်တပံပြန်လဲရှင်သန်စေတယ်လို့အခမ်းအနားတက်ရောက်ခဲ့တဲ့ဇွန်ဘီအမျိုးသားကွန်ကရစ်ပါတီလွတ်မြောက်နယ်မြေတာဝန်ခံကိုမင်းချန်ကပြောပါတယ
်သူ့ရဲ့အောက်မေ့ဖွယ်ခမ်းအနားကိုပြုလုပ်ခြင်းအပြင်ဒီကြားထဲမှာသူ့ရဲ့တတိသူ့ရဲ့စိတ်တက်ကိုမွေးပြီးတော့လေကျွန်တော်တို့မြို့ချစိတ်တက်ဒီရှင်သန်လာအောင်ပြုလုပ်ပြသခဲ့တဲ့အတွက်ကျွန်တော်သူ့ကိုလေးနဲ့၄ဆတာပေါ့နော်
ဒီကနေ့ကျင်းပတဲ့36နှစ်မြောက်စလိုင်းတင်မော်ဦးကြဆုံးခြင်းနှစ်ပတ်လည်အခမ်းအနားမှာဒီလီရောက်မြန်မာဒီမိုကရေစီအင်အားစု80ခန့်တက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ